ငယ်တွေကိုပြောပြခြင်းလဲပြီးခဲ့တဲ့အပတ်တုန်းကလွှတ်တော်ကိုယ်တော်တွေအနေနဲ့အင်တာနက်ပေါ်ကလူမှုကွန်ရက်တွေအီးမေးလ်တွေအွန်လိုင်းဝန်ဆောင်မှုတွေကိုတုံးတဲ့အခါတတိထားတဲ့အချက်လက်တွေကိုလန်ဒန်ပါလီမန်ကထုတ်ထားတဲ့စာအုပ်လေးထဲကအချက်တွေနဲ့ချိန်ထိုးပြီးပြောပြခဲ့ပါတယ်။အခုအခါအဲ့ဒီစာအုပ်ကလေးထဲမှာပဲရေးထားတဲ့အင်တာနက်ပေါ်မှာမဟုတ်ပဲအပြင်မှာတွာလာလှုပ်ရှားကြရတဲ့အခါကိုယ့်ရဲ့လုံခြုံရေးကိုဘယ်လိုဂရုစိုက်သင့်တယ်ဆိုတဲ့အကြောင်းအရာလေးကိုပြောပြခြင်းပါတယ်။အင်္ဂလန်လေဘာပါတီရဲ့လွှတ်တော်အမတ်တဦးဖြစ်တဲ့ဂျိုကော့ဟာပြီးခဲ့တဲ့ဇွန်လ16ရက်နေ့တုန်းကသူမရဲ့မဲဆန္ဒနဲ့အတွင်းမှာတနက်နဲ့ပြည့်ဓာတ်နဲ့အထူးခံရပြီးကွယ်လွန်သွားခဲ့တဲ့အတွက်လွှတ်တော်ကိုယ်တော်တွေရဲ့လုံခြုံရေးကိုပုံမတင်းတင်းကြပ်ကြပ်ကင်တွယ်လာပါတယ်။ဂျိုကော့ဟာသူမရဲ့ကားပေါ်ကနေလူလူတွေ့ဆုံပွဲတစ်ခုလှုပ်ဖို့စီစဉ်ထားတဲ့စာကြည့်တိုက်ကိုအသွားမှာအသက်52နှစ်အရွယ်ရှိအမျိုးသားတဦးရဲ့တိုက်ခိုက်ခြင်းကိုခံခဲ့ရပြီးသေဆုံးခဲ့ရတာပါ။လွှတ်တော်ကိုယ်တော်တယောက်ဖြစ်လာပြီးဆိုရင်အဲ့ဒီသူဟာပြည်သူလူထုကိုကိုးစားပြုထားတဲ့သူတယောက်ဖြစ်သွားတဲ့အပြင်နိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတာဝန်ရှိသူလုပ်ပိုင်ခွင့်အာဏာရှိသူတယောက်ဖြစ်လာတာကြောင့်အကြောင်းအရာတစ်ခုခုကြောင့်အန္တရာယ်ပြုကျင်သူတွေရဲ့ပြစ်မှတ်တစ်ခုဖြစ်လာပြီးအသက်အန္တရာယ်ပါရှိလာနိုင်တယ်ဆိုတာကိုဂျိုခော့ရဲ့အဖြစ်ကသက်သေခံနေပါတယ်။ကိုယ်နိုင်ငံမှာကိစ္စရပ်တစ်ခုခုဖြစ်လာတဲ့အခါလွှတ်တော်ကိုယ်တော်လည်းတယောက်အနေနဲ့တစ်ဖက်ဖက်ကနေထောက်ခံယက်တီရတာမျိုးတွေရှိကိုရှိနေမှာဖြစ်ပြီးအဲ့ဒီလိုတစ်ဖက်ဖက်မှာယက်တီနေလိုက်တဲ့အတွက်အခြားတစ်ဖက်ကသူတွေရဲ့ညှို့ညင်မှုဒေါသအမျက်တင့်မှုတွေကိုလည်းမလွဲမသွေခံရလာနိုင်ပါတယ်။ဒါကြောင့်မိုးမပြိုပြိုခဲ့တော့ဆိုတဲ့စကားအတိုင်းမိမိကိုမိမိနဲ့မိမိပတ်ဝန်းကျင်ကိုလုံခြုံစိတ်ချရစေဖို့ကျွန်တော်တို့ကိုယ်တိုင်ကတတိတရားလက်ကင်ထားပြီးလုံခြုံရေးကိစ္စတွေကိုစနစ်တကျဆောင်ရွက်ထားကြဖို့လိုမယ်ထင်ပါတယ်။ကိုယ့်ရဲ့ပတ်ဝန်းကျင်မှာဘလို့အရာတွေရှိနေတယ်ဆိုတာကိုကိုယ်တိုင်ကအသိဆုံးပါကိုယ်တိုင်လုံခြုံရေးအသည့်လုံခြုံရေးတတိရှိနေခြင်းဟာကိုယ့်အတွက်အကောင်းဆုံးကာကွယ်မှုပါပဲ။လန်ဒန်ပါလီမန်ကထုတ်တဲ့စာအုပ်ထဲကအချက်လက်တချို့ကိုဆွေးနွေးခြင်းပါတယ်။လူရိပ်လူချေကဲကတ်တတ်ဖို့အရေးကြီးတယ်လို့ဆိုပါတယ်။ကိုယ့်ရဲ့မသိစိတ်ကပတ်ဝန်းကျင်ကလူတွေအပေါ်တစုံတရာမတင်ကားတာအခြေအနေကြီးကမတင်ကားပွဲရာဖြစ်နေတာမျိုးခံစားမိပြီးဆိုတာနဲ့အဲ့ဒီနေရာကနေချက်ချင်းထွက်ခွာတာမျိုးရဲဌာနကိုအကြောင်းကြားတာမျိုးတွေလုပ်တင်ပါတယ်။အဆောက်အုံတစ်ခုကိုအတွင်းကိုဝင်တဲ့အခါဖြစ်ဖြစ်ပြန်ထွက်တဲ့အခါဖြစ်ဖြစ်အခြေအနေကိုအထူးကူးပြုတင်တယ်လို့လည်းဆိုပါတယ်။တနေရာကနေတနေရာကိုသွားတဲ့လမ်းကြောင်းကိုပုံသေးမထားပဲလမ်းကြောင်းတွေပြောင်းပြောင်းပြီးသွားတင်ပါတယ်ဖြစ်နိုင်ရင်ဘယ်ကိုပဲသွားသွားဘာကိုပဲလှုပ်လှုပ်တူးတယောက်တည်းဖြစ်နေတာမျိုးမဟုတ်ပဲအများနဲ့ရောနှောနေဖို့လဲတိုက်တွန်းထားပါတယ်ကိုယ့်ရဲ့မသိစိတ်ကကိုယ့်ကိုတယောက်ကနေနောက်ခံလိုက်နေပြီလို့ခံစားမိတာနဲ့လူရှုပ်တဲ့နေရာတစ်ခုခုစီကိုတိုးဝင်လိုက်ပြီးရဲဌာနကိုအကြောင်းကြားတင်တယ်လို့ဆိုပါတယ်မိမိကိုယ်ကိုကာကွယ်ဖို့လုံခြုံရေးအချက်ပေးကိရိယာလိုမျိုးရဲဌာနကခွင့်ပြုထားတဲ့အကာအကွယ်ပစ္စည်းတစ်ခုခုမျိုးစတာတွေကိုလည်းစောင့်ထားသင့်ပါတယ်မိမိရဲ့ကားကိုစိတ်ချတဲ့နေရာမှာသာရပ်သင့်ပါတယ်နေရာကိုလည်းပြောင်းပြောင်းပြီးရပ်သင့်ပါတယ်ဒါကလည်းမှန်ပါတယ်ကျွန်တော်တို့စီမှာကားဘိန်းအောက်တန်ကြုံထောက်ထားတာမျိုးတွေမကြာခဏကြားလေးရှိလို့ပါကိုယ့်ရဲ့ကားမှာတစုံတရာအပြောင်းလဲဖြစ်နေတာမျိုးတွေ့ရရင်ကားပေါ်ချက်ချင်းမတက်ပဲရဲကိုအကြောင်းကြားသင့်ပါတယ်အမောင်ထဲမှာကားကိုစစ်ဆေးကြည့်နိုင်မှုအတွက်ဓာမီလည်းစောင့်ထားသင့်ပါတယ်ကားပေါ်မတက်ခင်ကားကိုအပြင်ကနေတစ်ခါစစ်ပြီးကားပေါ်တက်ပြီးဆန်နိုးတဲ့အခါမှလည်းထပ်မံစစ်ဆေးသင့်ပါတယ်။ထူးခြားမှုတစ်ခုခုရှိနေပြီလို့စိတ်ကထင်တာနဲ့ကားကိုရက်ထားပြီးအကူအညီခေါ်သင့်ပါတယ်။ကားပေါ်မှာကွန်ပျူတာ၊ဖုန်း၊စာရွက်စာတမ်းစတာတွေမထားခဲ့သင့်ပါဘူး။အရေးကြီးတဲ့အရာမှန်သမျှကိုကိုယ်နဲ့မကွာထားသင့်ပါတယ်။ကိုယ်ပိုင်ကားမဟုတ်ပဲငှားရင်စီးရတဲ့အခါမှယုံကြည်စိတ်ချရတဲ့ကုမ္ပဏီကယင်ဒါမှမဟုတ်မိမိနဲ့တည်ကျွမ်းသူရဲ့ကားကိုသာအသုံးပြုသင့်ပါတယ်။အခုလောလောဆယ်မှာတော့ကျွန်တော်တို့နိုင်ငံမှာကားငှားကုမ္ပဏီတွေကနေအငှားရင်တက္ကစီတွေကိုတာဝန်ယူပြေးဆွဲပေးတဲ့ဝန်ဆောင်မှုတွေစတင်နေပါပြီ။ဘယ်ကမှမသိတဲ့ကားသမားမောင်းတဲ့တက္ကစီတွေကတော့များနေတော့မှာပဲ။မလွဲမရှောင်သာအဲ့ဒီလိုစီးရတယ်ဆိုရင်လေကိုစီးတဲ့ကားရဲ့နံပါတ်ဒါမှမဟုတ်တက္ကစီမှတ်ပုံတင်စတဲ့အချက်လက်တွေကိုတယောက်ယောက်စီလှမ်းပို့ထားတင်ပါတယ်။မိမိရဲ့အိတ်တွေကိုတနေရာမှာထားခဲ့ရမယ်ဆိုရင်တော့တစ်ခုခုနဲ့ခတ်ခဲ့တင်ပါတယ်။အခုပြောခဲ့တဲ့အချက်တွေထဲမှာရဲဌာနကိုအကြောင်းကြားပါဆိုတဲ့စကားရက်တွေတော်တော်များများပါလာတာကိုတွေ့ရပါလိမ့်မယ်။သူတို့စီမှာကိုယ်လည်းရဲ့လုံခြုံရေးအတွက်ရဲတပ်ဖွဲ့ကအမြဲအစင်းစင်းဖြစ်နေတာစိတ်ကျေနပ်စရာပါပဲအချိန်ပြည့်လိုက်ဆောင်ရှောက်မနေနိုင်ပေမဲ့အကူအညီလိုအပ်တဲ့အခါတိုင်းအကူအညီကိုအကြောင်းကြားရယူနိုင်ခွင့်တွတ်တော်ကိုယ်လည်းတိုင်းမှာအပြည့်အဝရှိသလိုရဲတွေကလည်းစိတ်အားထက်သန်စွာနဲ့အကူအညီပေးကြပါတယ်မြန်မာနိုင်ငံမှာရေးပေါ်ဖုန်းနံပါတ်အဖြစ် 119 ကိုသုံးသလိုပဲလန်ဒန်မှာတော့ 999 ကိုသုံးပါတယ်ဒီအချက်တွေဟာတွတ်တော်ကိုယ်လည်းတွေမှမဟုတ်ပါဘူးနိုင်ငံခေါင်းဆောင်တွေအနေနဲ့ပဲဖြစ်ဖြစ်အုတ်ချုပ်ရေးဘက်ကကောင်းဆောင်တွေပဲဖြစ်ဖြစ်သိရှိနားလည်နေတဲ့ကိစ္စတွေပါကိုယ်ကလေးများလုံခြုံရေးအသည့်လုံခြုံရေးတတိရှိရှိနဲ့ဘေးအန္တရာယ်ကင်းကြပါစေလို့ဆန္ဒပြုလိုက်ပါတယ်နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များနိုင်ငံရေးသမားကောင်းတွေအဖြစ်မိမိကိုမိမိပုံဖော်ထုစစ်နိုင်ကြပါစေချက်ချင်းမြတ်တာကိုမြန်လို့ပါဉာဏ်ပညာကိုတန်မိုးထားပါအမှုပညာကိုခံစားတတ်ပါစေကျွန်တော်နေဖုံးလာပါ